American ပြည်ထောင်စုရဲ့ဒုက္ခသည်လက်ခံရေးစီစဉ်ရလာမဲ့ဗန္ဒိုင်းနှင့်မှာအချိန်နှီးနှီးနဲ့စတင်ဖို့ရှိနေပါတယ်။အသစ်ထုတ်ပြန်လိုက်တဲ့ဒုက္ခသည်စီစီအစီအစဉ်တွေအပြင်လာမဲ့12လအတွင်းလာရောက်မဲ့အခြေချမဲ့သူအရေးအတွက်ကိုတည်သာစွာ short ချမှာဖြစ်ကြောင်းအစိုးရကကြေညာခဲ့တဲ့အတွက်ဖြစ်ပါတယ်။အောက်တိုဘာလထဲမှာဒုက္ခသည်1200လောက်ရောက်လာတယ်လို့ American နိုင်ငံရဲ့ဌာနကထုတ်ပြန်ခဲ့ပြီးလက်ရှိဗန္ဒိုင်းနှင့်မှာဒုက္ခသည်လက်ခံရေးအစီအစဉ်နဲ့လာရောက်သူဟာ38နှစ်အတွင်းမကြုံဘူးအောင်နေပါခဲ့တာဖြစ်ပြီးတတ်မှတ်တဲ့အများဆုံးဒုက္ခသည်ဥယျာဉ်4000ကျွဲလက်ခံဖို့အတွက်တစ်လကိုဒုက္ခသည်3,950လက်ခံရမှာဖြစ်ပါတယ်။